ပုဂ္ဂလိကကော်မတီကတည်ဆောက်တဲ့ SpaceX ဒုံးယာဉ်ကိုအသုံးပြုပြီးပထမဆုံးအကြိမ်ဖြစ်တဲ့ American အာကသယာဉ်မှူးတဦးလိုက်ပါသွားတဲ့အာကသယာဉ်ကိုစနေနေ့နေ့လယ်ပိုင်းကအာကသထဲအောင်းအောင်းမြင်မြင်လွှတ်တင်နိုင်ခဲ့ပါတယ်။အာကသယာဉ်မှူးဒါဟာလီနဲ့ Bob Duncan တို့လိုက်ပါသွားတဲ့အာကသယာဉ်ကိုစနေနေ့ဒေသစံတော်ချိန်နေ့လယ်3နာရီ22မိနစ်မှာ Florida ပြည်နယ်မှာရှိတဲ့ Kennedy Space Center အာကသစခန်းကနေလွှတ်တင်ခဲ့တာပါ။တို့ညမလို့တင်ပြီးလေးနေမှာပဲအကသယင်မှုဟာလီကဒီဖျောင်းနိုင်ကိုထွန်းကြည့်ကြပါစို့ဆိုပြီးတင်စားပြောသွားပါသေးတယ်။ကွာပတ်လမ်းကြောင်းတွေကိုအခုလိုအောင်အောင်မြင်မြင်လွတ်တင်နိုင်လို့ဒါဟာပုဂ္ဂလိကပိုင်ကုမ္ပဏီလုပ်တဲ့ဒုံပြန်နဲ့လွတ်တင်တဲ့ပထမဆုံးအကသခီးစဉ်အဖြစ်သမိုင်းတင်သွားခဲ့ပြီဖြစ်ပါတယ်။ဇာတ်စုနဲ့တခုညီပါအတွင်းအမေရိကန်ပြည်ပေါ်ကနေအကသယင်ပြန်လည်လွတ်တင်နိုင်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယသမ္မတမိုက်ပင်စ်တို့ကဖလော်ရီဒါပြည်နယ်ကိုဒီတစ်ပတ်ထဲဒုတိယအကြိမ်ဖြစ်သွားရောက်ပြီးSpaceX ဒုံးပြန်ပြလုပ်တာကိုတည်ရှိခဲ့ကြပါတယ်။ဒါကနဲ့အတူ online ကတည်ရှိသူ3တန်းကျော်လည်းဒီဒုံးပြန်ပြလုပ်တင်တာကိုကြည့်ခဲ့ကြတာပါ။ SpaceX ဒုံးပြန်ကို Florida ပြည်နယ် Kennedy အာကသစခန်းကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေလွတ်တင်ဖို့ပြင်ဆင်ထားခဲ့ပေမဲ့ရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရပါတယ်။အထက်ပေါင်း24ဓာတ်ပါရှိတဲ့ SpaceX Falcon 9ဒုံးပြန်ကိုကမ္ဘာပတ်လမ်းနဲ့အခုလိုအောင်မြင်တဲ့လွတ်တင်နိုင်ခဲ့တာကြောင့်ဒီဇိုင်းအသစ်နဲ့ပြုလုပ်ထားတဲ့ Crew Dragon အာကသယာဉ်နဲ့လိုက်ပါသွားတဲ့အာကသယာဉ်မှူးဟာလီနဲ့ဗန်ကမ်နိုတို့ဟာကမ္ဘာပတ်လမ်းမှာစကောနိုင်ကြအောင်နေပြီးတဲ့နောက်နိုင်ငံတကာအာသစခန်းနဲ့ချိတ်ဆက်မှာဖြစ်ပါရယ်ခင်ဗျ။